ရခိုင်ပြည်နယ်မြေပုံမြို့နယ်စညင်းကျေးရွာအနီးမှာတော့အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် A အဖွဲ့တို့ကြား၃ရက်ဇက်တိုက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါရယ်တပ်မတော်ဘက်ကလေရင်တွေနဲ့လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်စညင်းဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကလည်းပြောပါရယ်ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်ကိုတက်နိုင်သတင်းပေးပို့ထားပါရယ်
ရခိုင်မြောက်ပိုင်းမြေပုံမြို့နယ်စနင်းကျေးရွာနီးမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့၃ရက်ဇက်တိုက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စနင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့စနင်းဒေသခံတို့ကပြောပါတယ
်။အဲစနင်းရွာနဲ့ဆိုရင်ကဓမ္မန်တော့အတန်းတားလို့ရှိမယ်။ပြင်းပြင်းထန်ထန်ဆိုရင်မနေ့ကပဲမနေ့ပို့သားမနေ့ညကပဲနေ့ရက်တွေရှိလက်နက်ကြီးတွေနဲ့အင်ဂျင်တိုင်းအင်ဂျင်တောင်ဆိုတဲ့အဲ့ဒီအင်ဂျင်တောင်ကနေပြီးလည်းကြီးတွေတရက်လုံးလုံးသုတ်ပြီးတယ်တရက်၂ရက်၃ရက်ကြာပြီနေ့ဆိုရင်၃ရက်ကြာပြီစိတ်လျော်နေနှစ်စီးနဲ့နှစ်ရက်ဟောဇက်တက်လည်းကြီးတန်ကတော့ပါတရက်မှမပြဘူးနေ့တိုင်းလိုလိုပဲဘိုးလေးရှာနေတယ်လည်းကြီးအခုကကန်းတောင်ကြီးကိုထွက်ပြေးတယ်နီးစက်ရကန်းတောင်ကြီးကိုထွက်ပြေးတယ်ညောင်ကန်ကိုထွက်ပြေးတယ်အဲတရက်တောင်ကိုထွက်ပြေးတယ်အဲ့လိုနီးစက်ရရွာတွေကိုထွက်ပြေးနေကြတယ်တရားမှမရှိတော့ဘူးတရားမှမရှိတော့ဘူးလက်သုံးလေးရက်ရှိပြီ
မြေပုံမြို့နယ်မှာတိုက်ပွဲပြင်းထန်နေတာဖြစ်ပြီးအဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကလည်းထိခိုက်ကြဆုံးမှုရှိတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ
်။ဟုတ်ကဲ့ကမြေပုံမြို့နယ်ထဲမှာစစ်ညင်းသားမှာပြင်းတော့300တောင်ရှိတယ်။တိုက်ပွဲရှင်တွေကပြင်းတယ်လို့ပြောလို့ရတယ်။ပြင်းထန်တာဖြစ်တယ်။ထိခိုက်ကြဆုံးတော့ရှိရောပဲ။ကုန်းတော့ကုန်းတော့ရနေပြီ။နောက်ထပ်ကုန်းတွေဆက်သိမ့်နေ
။မြေပုံမြို့နယ်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကလည်းနှစ်စီးနဲ့လာရောက်ပစ်ခတ်တာတွေရှိပြီးပလက်ဝါဘူးသီးတောင်မြေပုံမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတယ်လို့အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလအတွင်းမှာစစ်စင်ရေးတွေပုံမလုံးဆောင်တော့မှာဖြစ်တယ်လို့တပ်မတော်ဖက်ကပြောဆိုထားတာတွေရှိသလိုရခိုင်လက်နက်ကိုင် AA ဖက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမုံယူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်မြေပြင်ဟာလည်းပုံမကျပြန့်လာတာဖြစ်ပါတယ်။ပြင်းထန်နေတဲ့တိုက်ပွဲတွင်ရခိုင်မြောက်ပိုင်းမှာနေရာဆိုင်ခွာထွက်ပြေးတွင်းဆောင်နေရတဲ့စစ်ဘေးဆောင်ဥယျာဉ်ဟာလည်းတနေ့ထက်တနေ့ပုံမများပြလာတာဖြစ်ပါတယ်။
ရခိုင်ဘက်ကစီးရဲအခြေအနေကိုတက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အာဏာရပါတီ NND ရဲ့2020ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အနေအထားဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါလာမယ့်2020ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NND ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်အပေးယူလုပ်မှာမဟုတ်ဘူးလို့မနေ့တုန်းကကျင်းပတဲ့ပါတီရဲ့ဗဟိုလုံးမှုဆောင်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်ဒီလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကဲခတ်တွေရဲ့သဘောထားအမြင်တွေဘယ်လိုရှိသလဲဆိုတာ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကမေးမြန်းပြီးတင်ပြထားပါတယ်
ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကြာသပတေးနေ့ကကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးကနေ2020ရွေးကောက်ပွဲမှာသူတို့ရဲ့ယက်တီချက်ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းရင်းသားပါတီအရင်းနဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်ကိုပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ပါတီရဲ့မူရတော့ကျွန်တော်တို့တိုင်းရင်းသားပါတီနဲ့ကျွန်တော်အဖွဲ့ချုပ်ကရွေးကောက်ပွဲမှာလွတ်လပ်ပွင့်လင်းစွာဝင်ရောက်ရှိနိုင်ရပါမယ်။ဒီလိုလူကကျွန်တော်အဆုံးဖြတ်ပြီးလို့လွတ်တော်တွင်ရောက်လာတဲ့ခါမှာတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူလက်တွဲပြီးတော့တောက်ခဲ့ကြပါမယ်ကျွန်တော်ဒီလိုပဲထားပါတယ်အမတ်နေရာကြီးနဲ့ပတ်သက်လို့ဒီအပိယူလို့နိုင်ငံမျိုးတော့လုံးဝမဟုတ်ဘူးဒါမဲ့အနာဂတ်မှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့ပြီးတောက်ချင်လဲဆိုတဲ့အပိုင်းမှာကျွန်တော်တို့သဘောထားအမြင်မျိုးကိုဖလှယ်ကြမှာဖြစ်ပါတယ်
တန်းသားပါတီအတော်များများကတော့စစ်စိုးရလက်အောက်မှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ပေမဲ့အာဏာရလာတဲ့နောက်ပိုင်းမှာ NLD ပါတီဟာတန်းသားပါတီတွေနဲ့ကင်းကွာခဲ့ကြောင်းရှုမြင်ကြပါတယ်။လက်ရှိ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်မှာတော့မွန်ညင်ညွရေးပါတီရဲ့တွဲဖက်တွင်ရမှုတူဖြစ်တဲ့နိုင်စိုးမြင့်ကအခုလိုပြောပါတယ
်။ NLD ကကျွန်တော်တို့90ပြည်တဲ့နောက်ပိုင်းကျွန်တော်တို့တန်းသားတွေဝန်းရံပေးတာတို့တော့ကောင်းသူကြည့်တော့ဒီမျိုးလုပ်ခဲ့ကြတယ်ဗျာသက်ရှိသူအနာရပြီးနောက်ပိုင်းနောက်ထပ်တိုင်းသားတွေနဲ့တွေ့ဆုံမှုရင်းနှီးတဲ့လက္ခဏာဗောဗျာတခုမှမပြခဲ့ဘူးလေအဲဒါကြောင့်မို့ကျွန်တော်တို့ကအနာဒီကပြောင်းသွားပြီဆိုတော့ကျွန်တော်တို့ကတောက်ချက်ချတယ်ဗောဗျာ1990ရက်လက်ကလေးနေ့လက်တွဲခဲ့ကြတယ် UNLD နဲ့ဗောဗျာဒီ UNLD နဲ့တစ်ဆင့်မှ CRPD လုံးနဲ့မျိုးကျွန်တော်ဝန်ရံခဲ့တယ်ဒါတည်းရှိခဲ့တဲ့တိုင်းတွေမှာဒီမျိုးတော့ညာစစ်ကြီးဆိုတဲ့ကောင်းစဉ်တခုတည်းနဲ့ကျွန်တော်တိုင်းသားအားလုံးဖြစ်ခဲ့တယ်ဆိုတော့ဒါတိအမြင်လည်းဖြစ်မှာပေါ့ဗျာကျွန်တော်တို့အပြန်လာပြီးမှပြုဖို့တော့ရှိတင်တယ်လို့ယူဆတယ်ပေါ့ဗျာ
နိုင်ငံရေးလေးလာတုံးတက်သူဥမမောင်ဆိုကတော့
တကယ်တမ်းကျွန်တော်ကဖယ်ဘရယ်လို့ပြောနေတယ်ဆိုရှင်ပြည်နယ်ပြည်မှာတိုင်းရင်းသားပါတီတွေအခက်အခဲအသီးမပြုဖို့ဆိုရယ်တိုင်းရင်းသားပါတီတွေနဲ့လက်တွဲအလုပ်လုပ်ဖို့ရယ်ပြင်ဆင်ထားဖို့လိုအပ်တယ်လို့ထင်တယ် ที่ไอ้ที่ตัวเราก็สุจริตเปรียบได้เว้ยที่คงก็คุยเจ้าหน้าที่คุยสักทีว่าเนาะที่อุทยานเขาคุยเนี่ยปัจจัยเฟรคุยที่เปรียบด้วยรู้ในเรื่องว่าอะไรสิ่งเดียวสุดที่แต่ละบัดดีเด็กข้างงานเราลีเนี่ยท่าเส้นอะไรอยู่แต่ละบัดดีเนี่ยอนาคตวิจิวบ่เราลีเป็นท้าวลุ่นมองเห็นเนี่ยบุกชุกเอ็มสันนิจเวนบัวอยู่ในความเป็นสุดที่เนาะแต่ละบัดดีเนี่ยแสดงความหมอง
ในท้องสยิ่งกว่าเวลาละเลยเว้ยแต่ละปฏิทินเนี่ยในรีเนี่ยเป็นเช่นอะไรนี่ท้องนี่เสียยุคกว่าเวลาจูการามาโรกเช่นมงเช่นกิ่งสาเรปฏิวิกาเลยยุคกว่าเวลามันไม่ก็ยังอยู่แบบปีนี้อะไรดูมีดูปฏิวิกาสูบเพื่อป้องสิจารีสิเกบาร์เลย
คุณผู้ชมที่เป็นผู้เกี่ยวกับเรื่องนี้สบายใจมากเลย Africa tai ase bai ne taung bai nga tan ne chi de lu lu ye twa sa na yai kha sha ba de pyatana ha a ye bo a che ni thi phit la ni ba de di phit ye twi ha uru ya di pyaung le mu ye a cho sat chaung le de sait de bai pa win ne lo save the children a phwe ga pyo so lai ba de a ri de da ri ma in a pye moun nai win tai twa de a pye lat de lo ka la ri a twi ye ji ye shan na mo khaw ye cha da sa de ta ba wa ka be a nye ri ne ba yin sai ne ya da ba ဒီဒေသဟာကမ္ဘာတခြားဒေသတွေထက်အပူချိန်ကလည်းနှစ်ဆမြင့်တက်နေတယ်ဆိုပြီးသိပ္ပံပညာရှင်တွေကသတိပေးထားပါတယ်အကြောင်းပြေဆုံးကို Henry Richway သတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်မိုဇမ်ဘစ်နိုင်ငံကို
2019 ခုနှစ် March လမှာဝင်တိုက်သွားတဲ့ဆိုက်ကလုန်းမုန်တိုင်းဤတိုင်းကြောင့်ထောင်နဲ့ချီတဲ့လူတွေသေဆုံးခဲ့ရပြီးတော့လူမှုဘဝရပ်တည်ရေးအနေထားအားလုံးပျက်စီးဆုံးရှုံးခဲ့တာပါ စန်ချိန်တဲအောင်ကြီးမှာပြင်းထန်လာတဲ့မုန်တိုင်းကြောင့်ဒေသတော်ဝန်ပျက်စီးဆုံးရှုံးမှုတမဟာခမန်းချေဒေါ်လာ1ဘီလီယံလောက်ထိရှိခဲ့ပါတယ်။မိုဇမ်ဘစ်နိုင်ငံကိုဤတိုင်းမုန်တိုင်းဝင်လာအပြည့်တလအတွင်းမှာပဲနောက်ထပ်ဆိုက်ကလုန်းမုန်တိုင်းကနက်ဝင်တိုက်ခဲ့ပြန်ပါတယ်။ဒီတစ်ချိန်မှာတော့သေဆုံးသူဒါဇင်နဲ့ချီရှိခဲ့တာပါ။ ဒီနိုင်ငံမှာရာသီတစ်ခုတည်းမုန်တိုင်းနှစ်ခုဇက်တိုက်ဝင်တိုက်သွားတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူး။2019ခုနှစ်ကတော့အာဖရိကတိုက်အရှေ့နဲ့တောင်ပိုင်းမှာဥဒုရာသီဆိုင်ရာကပ်ဘေးကြီးရင်ဆိုင်ရတဲ့နေ့အဖြစ်သတိရနေကြပါလိမ့်မယ်လို့လဲ
Gabriel ကပဲအခုလိုသုံးသပ်ပါတယ်။ဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်အဖြစ်ဒေသရင်းကကလေးငယ်16တန်းအပါဝင်လူဦးရေ300တန်းကျော်အတွက်ဆန္ဒယိုင်ကမလုံလောက်တဲ့ပြဿနာဟာအရေးပေါ်အခြေအနေတွေတစ်ခုပြီးတစ်ခုဆင့်ကဲပြီးစုပေါင်းပြီးဖြစ်လာတာမျိုးပါ။ဒါကြောင့်မို့လို့လဲမိုးခေါင်ရေရှာတာရေကြီးရေချမ်းတာလို့လက်ရှိဖြစ်ပျက်နေတဲ့စိုးရင်စရာအခြေအနေတွေကိုလူတွေအန်တုနိုင်မဲ့အင်အားတွေလုံ မင်းမီပြောက်ကွယ်သွားမှာဖြစ်ပါတယ်
ကုလသမဂ္ဂရဲ့နိုင်ငံတကာဥတုရသည့်ပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC ရဲ့2015ခုနှစ်အစည်းအခမ်းအနားမှာတော့အာဖရိကတိုက်တောင်ပိုင်းမှာမြင့်တက်လာတဲ့အပူချိန်ဟာကမ္ဘာအတိုင်းအတာထက်နှစ်ဆပိုများတယ်လို့ဖော်ပြထားပါတယ်။စစ်မှုထုတ်ကုန်နိုင်ငံကောင်းဆောင်တွေအနေနဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုတွေကိုအကြီးအကျယ်လျှော့ချဖို့နဲ့ဥတုရသည့်ပြောင်းလဲမှုအဆိုးဆုံးခံရတဲ့တိုင်းပြည်တွေကိုကူညီထောက်ပံ့ဖို့ဆိုပြီးတော့ Secretary ကတိုက်တွန်းခဲ့တာ
ပါ။ If you are a child growing up in Eastern and Southern Africa,your chances of survival are currently being affected.
Africa တိုက်ရှိပိုင်းမှာမွေးဖွားလာတဲ့ကလေးတွေရဲ့အသက်ရှင်သန်ရေးဟာသူတို့နဲ့လုံးဝမသက်ဆိုင်သလိုသူတို့အနေနဲ့ဘာမှမတတ်နိုင်တဲ့တခြားကမ္ဘာအတိုင်းပြည်ကလူတွေရဲ့လုံရက်အပေါ်မှာမူတည်နေပါတယ်
။ Madrid မြို့မှာကျင်းပတဲ့ COP25 ဝရုရာသီဆိုင်ရာညှိလာခံကိုကိုယ်စားလှယ်ပေါင်း 2,900 တက်ရောက်ခဲ့တာပါ။ကမ္ဘာကြီးပုံတွေလာနေတာကိုဝိုင်းဝန်းဖြေရှင်းကြဖို့ဆိုပြီးပြင်သစ်နိုင်ငံပါရီမြို့မှာသဘောတူညီခဲ့တဲ့ပါရီသဘောတူညီမှုဟာမြတ်တာမှုမရှိပဲအမေရိကန်စီးပွားရေးအပေါ်ထိခိုက်စေတယ်ဆိုပြီးအဲ့ဒီသဘောတူညီမှုကနေနှုတ်ထွက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီညီလက်ခံကိုမတည့်ရောက်ခဲ့ပါဘူးရှင်
။နားလောက်ပါရှင်။တောက်ကြညအတွက်သတင်းလွှာလေးကတော့ဒီလောက်ပါပဲ။သောရရှင်များရှင်။စောင်းနှင်းနေဝေတဲ့ဒီနှစ်တစ်ခုရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တေးသချင်းလေးတွေနဲ့ VOA ကဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့အစိုးရ၄ဖြူတည်ဆိုထားတဲ့လွမ်းသူအိမ်မက်ဆိုတဲ့တေးသချင်းလေးနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ပါရှင်။